ထိုင်းနိုင်ငံကဒီမိုကရေစီရဲ့တက်ကြွလို့ရှာသူလူငယ်တစုဟာအစိုးရကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ပန်ကောင်းမြို့ကအစိုးရရုံးရှိမှာဒီနေ့မှစူဝေးဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကထိုင်းအစိုးရအဖွဲ့နှုတ်ထွက်ပြီးမှုနဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြီးအခုလက်ရှိအခြေခံဥပဒေနဲ့အစားထိုးလိုက်တာဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘန်ကောက်မြို့နယ်ထိုင်းနိုင်ငံကတခြားခရိုင်တွေမှာဖြစ်ပွားခဲ့တဲ့လူလက်တဲ့လူငယ်လှုပ်ရှားမှုဆန္ဒပြပွဲတွေကတစ်ခုဖြစ်ပါတယ်။လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ဆိုရပေါ်မှာထိုင်းပြည်သူတွေရဲ့အတိုက်ခံဆန္ဒပြမှုတွေဟာမကြသေးခင်လပိုင်းအတွင်းမှာပုံများလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲကျင်းပခြင်းကစပြီးထိုင်းပြည်ရုံးကဒုတိယအကြီးဆုံးတိုက်ခိုက်ပါတီကိုဖျက်သိမ်းခဲ့တာကြောင့်လက်ရှိအာဏာရညုံမောင်းအစိုးရအနေနဲ့ပါလီမန်အတွင်းမှာပို့ပြီးတော့လဲအားကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံတော်ဘက်မှအရေးပေါ်အခြေအနေကိုလာမယ့်ဩဂတ်လအထိကြီးညာထားပေမဲ့ထိုင်းမျိုးသားလူမျိုးရေးကောင်စီကတော့ဒီလိုအရေးပေါ်အခြေအနေကြီးညာထားတာဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိ ंछ ုပ်ဖို့အတွက်ဖြစ်ပြီးဆန္ဒပြပွဲတွေအတွက်မဟုတ်ဘူးလို့ပြောပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ဖမ်းမိတာမရှိသေးဘူးလို့ဆိုပါတယ်ခင်ဗျာ။